အမေရိကန်ပြည်ထောင်စုမှသမ္မတရေချာမှဒီဆယ်စုနှစ်နဲ့ချီရှိလာခဲ့တဲ့အစဉ်အလာအတိုင်းကျေးဇူးတော်နေ့အတွက်ကျက်ဆင်နှကောင်ကိုသမ္မတဘရက်အိုဘားမားကလွှတ်ပေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှဒီကနေ့ကြာသပတေးနေ့ကြာရောက်တဲ့ကျေးဇူးတော်နေ့ရုံးပိတ်ရက်မှာမိသားစုတွေဝိုင်းဖွဲ့ပြီးတော့ကျက်ဆင်သားစားကြတာဟာထုံးစံတစ်ခုဖြစ်ပါတယ်။ဒါပေမဲ့ပေါ့ပ်ကောင်းနဲ့ကာရမဲလ်လိုနာမည်ပေးထားတဲ့ကျက်ဆင်နှကောင်ကိုတော့ဘေးမဲ့ပေးလိုက်တယ်လို့အင်မြူတော်မှသမ္မတအိုဘားမားကပြောကြားခဲ့ပါတယ်။ကျေးဇူးတော်နေ့ရုံးပိတ်ရက်ဟာတနေ့တစ်ရက်ကိုရောက်နေကြတဲ့အမေရိကန်တွေမိသားစုတွေရှိရာကိုပြန်လာကြပြီးတော့ဒီဝိုင်းဖွဲ့စုံစည်းကြတဲ့အချိန်ဖြစ်ပါတယ်။ဒီသတင်းပတ်ထဲမှာအနည်းဆုံးမိုင်90လောက်အကွာအဝေးကိုသွားကြမဲ့သူပေါင်းက43သန်းကျော်ရှိမယ်လို့အမေရိကန်မော်တော်ယာဉ်အသင်းကခန့်မှန်းထားပါတယ်။အမေရိကန်နေရာတော်တော်များများမှာနှင်းတွေမိုးတွေနှင်းမိုးတွေရွာသွန်းနေလို့ကုန်းချောင်းလေချောင်းကနေခရီးသွားကြမဲ့သူတန်းနဲ့ချီအတွက်အခက်ကြုံနေရပါတယ်။အမေရိကန်အရှေ့ဘက်တချမ်းလုံးဆိုးွားတဲ့ရာသီဥတုတန်းကြောင့်လေချောင်းခီးစဉ်ထောင်ထဲချီနှောင့်နှင်းနေတာဒါမှမဟုတ်ရင်လည်းဖျက်သိမ်းတာတွေဖြစ်နေပါရဲ့ရှင်။